အင်ဒိုနီးရှားနိုင်ငံရဲ့ဆီဥစည်းချုပ်ကိုအမေရိကန်ကဘာကြောင့်လာရောက်ခွင့်မပြုတာလဲဆိုတာရှင်းလင်းချက်တောင်းထားတယ်လို့အင်ဒိုနီးရှားနိုင်ငံကတနင်္လာနေ့မှာပြောပါတယ်။ဒီအခြေအနေကိုရှင်းပြခိုင်းဖို့အတွက်အင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်ဒုတိယသံတမန်ကြီးကိုဆင့်ခေါ်ခဲ့တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။အင်ဒိုနီးရှားလက်နက်ကိုင်တပ်ဖွဲ့များရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးဂါတိုးနူရမန်ချာဟာသူ့ရဲ့ဇနီးဖြစ်သူနဲ့အတူစနေနေ့ကအမေရိကန်နိုင်ငံကိုလေယာဉ်နဲ့ထွက်ခွာဖို့ရှိတာမှာအမေရိကန်အကောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာနကသူ့ရဲ့ပြည်ဝင်ခွင့်ကိုငြင်းဆန်တဲ့အကြောင်းဗိုလ်ချုပ်ကြီးကိုလေကြောင်းလိုင်းကအကြောင်းကြားခဲ့တာပါ။ဝါရှင်တန်မြို့တော်မှာကျင်းပမဲ့အစွန်ရောက်ဝါဒီအဖွဲ့အစည်းတွေအကြောင်းညီလာခံတစ်ခုကိုတက်ဖို့အမေရိကန်ပူးတွဲစီဥစည်းချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ဒ်ကဗိုလ်ချုပ်ကြီးနယူမန်ချားကိုဖိတ်ကြားထားတာပါ။ဂျကာတာမြို့တော်ကအမေရိကန်တန်ဝန်ရဲ့ထုတ်ပြန်ချက်မှာတော့ဗိုလ်ချုပ်ကြီးဟာစီစဉ်ထားတဲ့အတိုင်းခီးသွားနိုင်တဲ့အခြေအနေမရှိခဲ့ဘူးလို့ရိုးရိုးလေးပဲပြောထားပါတယ်။ဒါပေမဲ့လည်းဒီကိစ္စကိုပြေလည်အောင်ဖြေရှင်းသွားမယ်လို့ပြောထားပြီးဒီအတွက်အမေရိကန်တန်မတ်ကြီးကဗိုလ်ချုပ်ကြီးနယူမန်ထားကိုတောင်းပန်ပြီးပြီလို့လည်းဖော်ပြထားပါတယ်။အမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံအကြားရေပွန်ရာအဖြစ်ချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးရှိထားပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံရဲ့တုံ့ပြန်မှုဟာအမေရိကန်ဘက်ကရှင်းပြတဲ့ပုံမှာမူတည်မယ်လို့အင်ဒိုနီးရှားနိုင်ငံသားဌာနပြောခွင့်ရအာမန်နတာနာဆီယာကပြောပါတယ်။